Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာမောပန်းပြေးကြပါလေခင်ဗျာ။ PO American တန်ရဲ့2019ခုနှစ်ဖေဖော်ဝါရီလ20တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ Washington DC မြို့တော်ကနေလိုင်းလူမီတာ16.25တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိင်းကြညာပါပါ။အမေရိကန်မျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်အဖြစ်ခန့်ထားမဲ့သူကိုလုပ်ပိုင်ခွင့်အပြစ်ပေးမယ်ဆိုတာသမရကပြောထားတယ်လို့အိမ်ပြူတော်အကြီးတန်းတာဝန်ရှိသူတို့ကပြောပါတယ်။ဥရောပနဲ့အမေရိကန်ကြားဆက်ဆံရေးခိုင်မာစေမယ့်နည်းလမ်းတွေကိုရှာဖွေနိုင်မဲ့အခွင့်အလမ်းရတဲ့ဝါမြောက်ကြောင်းအမေရိကန်ဒုသမရမိုက်ပန့်စ်ကပြောပါတယ်။ Kim Jong-nam လုံခြုံခံရပုံပေါ်တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးမလေးရှားနဲ့မြောက်ကိုရီးယားကြားတန်တမန်ဆက်ဆံရေးတင်းမာနေပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အခုလာမယ့်ဂျပန်အတွင်း UWSA ဝါတပ်ဖွဲ့နေမြန်မာNCA အဖြစ်ရစာချုပ်ကိုလက်မှတ်မထိုးရသေးတဲ့လက်နက်ကင်အဖွဲ့တွေတွေးဆုံဆွေးနွေးကြပါမယ်။ဘာအတွက်ပါလဲ
။ခုဒီကျွန်တော်တို့ခက်ဒီမှာတိုက်ပွဲတွေကအားပြင်းထန်နေတယ်။အဲဒီပိုင်းနဲ့ထဲမှာလူနိုင်ငံရေးတွေးဆုံဆွေးနွေးမှုတွေလည်းရပ်တန့်နေတယ်။အဲဒါလို့ဒီကျွန်တော်တို့စီပေါင်းပြီးတော့ပြောပြရင်ဆိုင်ကြိုးကြမလဲ။ရပ်တ
န့်နေတဲ့ TNL တပ်မှုဘုံမူကြီးတာဖုံးကျော်ပြောသွားတာပါ။ဒီအကြောင်းနဲ့အတူယာဒူးကနေနှုတ်ထွက်မဲ့မွန်ပြည်နယ်ဝန်ကြီးချုပ်နေရာမှာဘယ်သူဝန်ကြီးချုပ်ဖြစ်လာမှာပါလဲ။တခါပြီးခဲ့တဲ့သတင်းပတ်ထဲဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်လူညုံရေးတပ်ဖွဲ့တွေကိုပြစ်ခတ်သွားသူတွေဟာအစွန်းရောက်အကြမ်းဖက်အဖွဲ့တွေဖြစ်နိုင်တယ်လို့သမရယုံကပြောကြားလိုက်တဲ့အကြောင်းနဲ့အီရတ်မူဆူးမျိုးကစစ်စင်ရေးအကြောင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်မျိုးသားလူညုံရေးကြံပေးပုဂ္ဂိုလ်ဖြစ်သမရဒေါ်နယ်ထရမ့်ကရွေးချယ်ခံထားမဲ့သူဟာအမျိုးသားလူမျိုးရေးကောင်စီ NSC မှာဝန်ထမ်းခံထားရေးနဲ့ပတ်သက်ပြီးလုပ်ပိုင်ခွင့်အပြည့်ရမယ်လို့သမ္မတထရမ့်ရဲ့ဝန်ထမ်းရေးအကြီးအကဲကတနင်္လာနေ့မှာပြောပါတယ်။လုပ်ပိုင်ခွင့်ဆိုင်ရာကိစ္စဟာဒီတာဝန်အတွက်ပြီးခဲ့တဲ့သတင်းပတ်ကပထမကမ်းလှမ်းတဲ့ရေတပ်ဗိုလ်ချုပ်ကြီးဟောင်း Robert Howard ကလက်မခံဘဲငြင်းလိုက်တဲ့အကြောင်းတစ်ခုဖြစ်တယ်လို့သတင်းတွေထွက်ထားတာပါ။အကြံပေးပုဂ္ဂိုလ်အသစ်အနေနဲ့ NSC ကိုဘယ်လိုဖွဲ့စည်းမယ်ဆိုတဲ့အပေါ် NSC ရဲ့အစိတ်အပိုင်းအလုံးနဲ့ပတ်သက်တဲ့အပေါ်အပြည့်အဝလုပ်ပိုင်ခွင့်ရမယ်ဆိုတာသမ္မတကတိတ်ကိုရှင်းရှင်းပြောထားပါတယ်လို့အင်ပြူတော်ဝန်ထမ်းရေးအကြီးအကဲ Rans Priebus က Fox သတင်းဌာနကိုတနင်္လာနေ့မှာပြောပါတယ်။ဒီရုမှာ24ရက်ပဲကြာခဲ့တဲ့ Michael Flynn ကိုသမ္မတ Trump ကဖြုတ်လိုက်ပြီးတဲ့နောက်သူ့နေရာမှာအစားထိုးဖို့ဗိုလ်ချုပ်ကြီးအောင် Howard ကိုသမ္မတ Trump ကအရင်ဆုံးကမ်းလှမ်းခဲ့တာပါ။အစိုးရအဖွဲ့အစည်းမတက်ခင်မှာ American ဆိုင်ရာ Russia တာဝန်ကြီးနဲ့တယ်လီဖုန်းပြောခဲ့တဲ့ကိစ္စ Michael Flynn ကဒုသမ္မတ Mike Pence ကိုလှက်ပတ်ပြောဆိုခဲ့တဲ့အတွက်သမ္မတ Trump ကနှုတ်ထွက်ခိုင်းခဲ့တာလို့အင်ပြူတော်ကပြောထားပါတယ်။ဒီရုမှာခံထားဖို့နောက်ထပ်စဉ်းစားနေသူတွေကိုသမ္မတကဒီကနေ့တွေ့ဆုံမေးမြန်းပွဲရှိတယ်လို့သမရအင်ပီရိုကတနင်္လာနေ့မှာပြောပါတယ
်။အီရန်နိုင်ငံကနေရေနံတွေသိမ်းယူဖို့ဆိုတဲ့အရွယ်ချက်မျိုးအမေရိကန်ပြည်ထောင်စုမှာမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတ Donald Trump ကတော့အီရန်မှာရှိတဲ့ရေနံတွေကိုအာရစစ်သွေးကြွတွေထုတ်ယူမရောချနိုင်အောင်ဟန်ထားပြီးအီရန်မှာရှိတဲ့အမေရိကန်ရဲ့စီးရေလုပ်ငန်းတွေအတွက်အသုံးပြုသွားမယ်လို့အရင်ကပြောဆိုခဲ့တာရှိပါတယ်။ဒါပေမဲ့ဝန်ကြီး Mattis ကအမေရိကန်တပ်ဖွဲ့တွေအီရန်မှာရှိနေတာဟာရေနံတွေကိုသိမ်းယူဖို့မဟုတ်တဲ့အကြောင်းနဲ့အမေရိကန်တပ်ဖွဲ့တွေသုံးစွဲနေတဲ့ရေနံနဲ့တဘာဝဓာတ်ငွေကိုလည်းအမေရိကန်ကအမြဲတမ်းဝယ်ယူသုံးစွဲခဲ့တယ်လို့ရှေ့လျှောက်မှာလည်းဒီတိုင်းပဲဆက်ပြီးတော့လုပ်သွားမှာဖြစ်တဲ့အကြောင်းပြောပါတယ်။ကျိုတင်အသည့်မပေးဘဲရောက်လာတဲ့သူ့ရဲ့ယူရိုနိုင်ငံခီးစဉ်အတွင်သတင်းတောက်တွေနဲ့တွေ့ဆုံတဲ့အချိန်မှာ Mr. Mattis ကအဲ့ဒါလိုပြောသွားတာပါ။အာရစ်စစ်သွေးကြွတွေကိုမူဆူးမျိုးအနောက်ချမ်းကနေဖယ်ရှားဖို့ကြိုးစားနေတဲ့ဒုတိယမြောက်ဆစ်စင်ရေးနေမှာပဲဝန်ကြီး Mattis ယူရိုကိုရောက်သွားတာပါ။သူ့ရဲ့ခီးစဉ်အတွင်ယူရိုဝန်ကြီးချုပ် Haider Albadi ယူရိုအစိုးရအရာရှိတွေအပြင် IS ချီမုံရေးအမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီး Stephen Townsend နဲ့လည်း Mr. Mattis တွေ့ဆုံပါမယ်။IS ချီမုံရေးလုပ်ငန်းတွေကိုရက်30အထွန်းမှာဆောင်ရွက်သွားဖို့သမ္မတ Trump ကသူ့ကိုဇန်နဝါရီလ28ရက်နေ့တုန်းကညွှန်ကြားခဲ့တဲ့အတိုင်းဆောင်ရွက်နိုင်ဖို့ဝန်ကြီး Mattis ကကြိုးစားနေတာပါရှင်
။တူရကီစစ်လေယုန်တွေဟာဆီးရီးယားနိုင်ငံ Elbab မြို့က IS စစ်သွေးကြွနေရာ18ခုကိုဖျက်ဆီးလိုက်တယ်လို့တူရကီစစ်ဖက်ရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အဆောက်အဦတွေထိန်းချုပ်ကုတ်ကဲရေးဌာနတွေနဲ့လက်နက်တိုက်တစ်ခုကိုပိတ်မထားတိုက်ခိုက်တာလို့တူရကီစစ်ဖက်ကပြောပါတယ်။IS အဖွဲ့ရဲ့ပိတ်မထနောက်ထပ်122ခုကိုအမြောက်နဲ့ပိတ်ခတ်တိုက်ခိုက်တာလည်းပါဝင်တဲ့ဒီစစ်စင်ရေးတွင်စစ်သွေးကြွ2000ကျော်တည်ဆုံသွားတယ်လို့လည်းတူရကီစစ်ဖက်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တူရကီတပ်တွေနဲ့မဟာမိတ်သဘုံတပ်ဖွဲ့တွေဟာအယ်ဘော့မြို့ကိုစစ်သွေးကြွတွေလက်ထက်ကနေပြန်ရဖို့အပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတာသတင်းပတ်အတော်ကြာပြီဖြစ်ပြီးအခုချိန်ထိဆိုလူရာပေါင်းများစွာတည်ဆုံရပြီပါပြီ။မြို့ရဲ့အပိုင်းအများစုကိုမဟာမိတ်စီးရီးယားအတိုက်ခံလက်နက်ကင်တွေကထိန်းချုပ်ထားပြီးပြီလို့တူရကီစစ်ဖက်ထိတ်တန်းတာဝန်ရှိသူတို့ကပြီးခဲ့တဲ့သတင်းပတ်မှာပြောပါတယ်။အယ်ဘော့မြို့ဟာတူရကီစီးရီးယားနယ်စပ်ကနေမိုင်20ကျော်အကွာမှာရှိပါတယ်။
ရုရှားနိုင်ငံအနေနဲ့တာဝန်ခံမှုရှိဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတော့လှုပ်သွားမှာဖြစ်ပေမဲ့ရုရှားနဲ့တူညီတဲ့ရည်တည်ချက်တစ်ခုရလာဖို့နီးလန်းတွေရှာဖွေသွားဖို့သမ္မတထရမ့်ကညွှန်ကြားထားတယ်လို့ဒုသမ္မတမိုက်ပန်စ်ကပြောပါရယ်ဥရောပသမဂ္ဂ EU ကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်နဲ့ဘရက်ဆဲမြို့မှာဒီကနေ့ပူးတဲ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာမစ္စတာပန်စ်ကအဲ့ဒါလိုပြောသွားတာပါနိုင်ငံကစီးမြင့်တွေကိုပြန်ရေးဆွဲဖို့ရုရှားကအင်အားသုံးလှုပ်ဆောင်လာနေချိန်မှာမြောက်တလန်တိတ်စာချုပ်နေတူအဖွဲ့ရဲ့ပို့ပြီးတော့ကားမွန်နဲ့ရှေတူလှုပ်ဆောင်ရေးနီလန်းကနေတဆင့်ပိုလန်နဲ့ဘောလ်တစ်ဒေသနိုင်ငံတွေမှာဆောင်ရွက်ချက်တွေကိုအမေရိကန်ကဆက်ပြီးတော့ထောက်ခံသွားမယ်လို့ဒုသမ္မတဖန်စ်ကပြောပါရယ်ယူကရိန်းနဲ့ပတ်သက်လို့တော့ရုရှားအနေနဲ့တာဝန်ခံမှုရှိဖို့အမေရိကန်ကဆက်လုပ်သွားမှာဖြစ်ပြီးယူကရိန်းရှေ့ပိုင်းမှာတိုက်ခိုက်နေတာတွေကိုချော့ချတာနဲ့စတင်ပြီးတော့ Minsk သဘောတူစာချုပ်ကိုရုရှားကအတိအမှတ်ပြုလိုက်နာဖို့တောင်းဆိုသွားမယ်လို့လည်းဆိုပါရယ်ရုရှားနဲ့ပို့ပြီးတော့နီးကပ်တဲ့ဆက်ဆံရေးတိစောက်နိုင်ခြင်းနဲ့ပတ်သက်တဲ့အသေးစိတ်တွေကိုဒုသမ္မတကပြောမသွားပဲအဲ့ဒီနီးလန်းတွေရလာဖို့သမ္မတထရမ့်ကယုံကြည်တယ်ဆိုတာလောက်ကိုပဲပြောဆိုသွားပါရယ်ရှင်
New American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတနင်္လာညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်ရဲ့အဖြစ်အမိခွဲအကိုလှုပ်ကြံခံရပုံပေါ်တဲ့ဖြစ်ရပ်နောက်ပိုင်းမြောက်ကိုရီးယားနဲ့မလေးရှားအကြားတန်တမန်ရေးပို့ပြီးတက်မှလာနေပါတယ်။မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်မတ်ကြီးကန်ချိုးကမလေးရှားနိုင်ငံကိုဝေဖန်ပြစ်တင်ပြီးတဲ့နောက်မလေးရှားကလည်းမြောက်ကိုရီးယားဆိုင်ရာသူတို့ရဲ့တန်မတ်ကြီးကိုညှိနှိုင်းတိုင်ပင်ဖို့ဆိုပြီးပြန်ခေါ်လိုက်ပါတယ်။ကင်ဂျုံနမ်းရဲ့အလောင်းကိုပြန်ပေးဖို့နဲ့ရင်ခွဲစစ်ဆေးချိန်မှာမြောက်ကိုရီးယားတန်ယုံကကိုယ်စားလှယ်တူလာကြည့်ခွင့်ပြုဖို့မြောက်ကိုရီးယားကတောင်းဆိုတာကိုမလေးရှားတာဝန်ရှိသူတွေကပယ်ချပြီးတဲ့နောက်တန်မတ်ကြီးကဝေဖန်ပြောဆိုတာပါ။မလေးရှားဟာတခုခုကိုဖုံးကွယ်ဖို့ကြိုးစားနေတယ်ပြင်ပအင်အားစုတွေနဲ့ပူးပေါင်းပြီးလှည့်ပတ်ဖို့ကြံစီနေတယ်လို့မြောက်ကိုရီးယားတန်မတ်ကြီးကင်ချိုးကဆွဆွဲပြောဆိုပြီးတဲ့နောက်မလေးရှားနိုင်ငံသားရဲ့ဌာနကသူ့ကိုဒီကနေ့ဆင့်ခေါ်ပါတယ်။တန်မတ်ကြီးရဲ့ဆွဆွဲချက်တွေဟာချိုးချောင်းခိုင်လုံမှုမရှိဘူးဆိုပြီးမလေးရှားနိုင်ငံသားရဲ့ဌာနကပယ်ချပါတယ်။အသက်45နှစ်အရွယ်ကင်ဂျုံနမ်ဟာမကာအိုကိုသွားမဲ့လေယာဉ်ကိုစီးဖို့စောင့်နေချိန်ကွာလာလမ်ပူနိုင်ငံတကာလေဆိပ်မှာအမျိုးသမီးနှစ်ဦးကအစိတ်အသွင်းတက်ခိုက်ခံခဲ့ရတာဖြစ်တယ်လို့မလေးရှားနဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောထားပါတယ်။သူ့ကိုဆေးရုံအဖို့လမ်းမှာပဲကွယ်လွန်သွားတာပါ။ဒီဖြစ်ရပ်နဲ့ဆက်ဆက်ပြီးတောက်ကြနေကဖမ်းလိုက်တဲ့မြောက်ကိုရီးယားနိုင်ငံသားတဦးနဲ့တိုက်ခိုက်မှုအတွက်တန်ရရှိသူအမျိုးသမီး2ဦးအပါအဝင်စုစုပေါင်းလူ4ဦးကိုမလေးရှားရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်
။တူရကီနိုင်ငံမှာအထမမြောက်ခဲ့တဲ့အာနာသိန်းဖြစ်ရပ်နေ့ညပိုင်းမှာသမ္မတရီဂျစ်ပ်တေယီအာဒူဝန်ကိုလုံခြံတက်ဖြတ်ဖို့ကြိုးစားမှုနဲ့ဆွဆွဲခံထားရတဲ့သူ48ယောက်ကိုဒီကနေ့နိုင်ငံတောင်ပိုင်းမှာအမှုစတင်စစ်ဆေးပါတယ်။အဲ့ဒီအချိန်ကမစ္စတာအာဒူဝန်ဟာမိသားစုနဲ့အတူအားလက်ရဲ့အနားယူနေတဲ့အချိန်ဖြစ်ပါတယ်။အခု48ယောက်ထဲက39ယောက်ဟာစစ်ဖက်အရာရှိတွေဖြစ်ပြီးတော့သူတို့ဟာသမရကိုလှုပ်ရှားမှုစူးစမ်းမှုဖွဲ့စည်းပုံအမိန့်ကိုပြောင်းလဲပြီးနိုင်ငံတော်ကိုပုံကန်တဲ့တခြားရာဇဝတ်မှုတွေကိုကျူးလွန်မှုအပါအဝင်ဆွဆွဲချက်တွေနဲ့တသက်တကျွန်းပြစ်ဒဏ်6ခုကိုတရားစီရင်ဆိုင်ရဖို့ရှိနေပါတယ်။မစ္စတာအာဒူဝန်တဲခုနေတဲ့မာမာရစ်အပန်းဖြေတဲခုဆောင်ကိုတိုက်ခိုက်ဖို့စူးစမ်းမှုနဲ့သူတို့တွေကိုဆွဆွဲထားတာပါ။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့ရဲဝန်ထမ်းနှစ်ဦးသေဆုံးခဲ့ပါတယ်။မစ္စတာအာဒူဝန်ကတော့အဲ့ဒီတိုက်ခိုက်မှုမတိုင်ခင်လေးမှာတည်းပဲတဲခုဆောင်ကနေထွက်ခွာသွားခဲ့တာပါ။မအောင်မြင်ဖြစ်ခဲ့တဲ့တူရကီအာဏာသိမ်းဖြစ်ရပ်ဟာအမေရိကန်အခြေစိုက်မွတ်စလင်တရားဟောဆရာဖာတူလာဂူလန်ဦးဆောင်တဲ့လှုပ်ရှားမှုရဲ့လက်ချက်ဖြစ်တယ်လို့တူရကီအစိုးရကစွပ်စွဲထားပါတယ်။မစ္စတာဂူလန်ရဲ့နောက်လိုက်တွေဟာစစ်တပ်နဲ့တခြားဆွေရအဖွဲ့အစည်းတွေအတွင်မှထိုးဖောက်ဝင်ရောက်ပြီးတော့အာဏာသိမ်းဖို့ကြိုးစားခဲ့တာလို့ပြောဆိုထားတာပါ။မစ္စတာဂူလန်ကတော့ဒီစွပ်စွဲချက်တွေမှန်မှန်ကန်တဲ့အကြောင်းညှင်းဆန်းထားပါရဲ့ရှင်
။အစ္စရေးနဲ့ပါလက်စတိုင်းတို့နိုင်ငံနှစ်ခုအဖြစ်ရှင်တွဲနေထိုင်ရေးအဖြစ်ဟာရဖို့အတွက်ဘယ်လောက်ပဲခက်သည်ဖြစ်စေအရှိလက်ပိုင်းဒေသနဲ့နှစ်ဖက်စလုံးကလူလူငင်းကြိုင်းရေးနဲ့လုံခြုံရေးအတွက်တခုတည်းသောနည်းလမ်းဖြစ်တယ်လို့စင်ကာပူဝန်ကြီးချုပ်လီဆန်လောင်းကဒီကနေ့ပြောလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့စင်ကာပူမှာပူးတွဲလုပ်တဲ့ဒီကနေ့သတင်းစာရှင်းလင်းပွဲတွင်စင်ကာပူဝန်ကြီးချုပ်ကအဲ့လိုပြောတာပါ။နေတန်ယာဟုရဲ့အခုစင်ကာပူခီးစဉ်ဟာအစ္စရေးဝန်ကြီးချုပ်တဦးအနေနဲ့စင်ကာပူကိုသွားတဲ့ပထမဆုံးခီးစဉ်ပါ။အစ္စရေးနဲ့စင်ကာပူတို့ဟာအဆင့်အများအပြားမှာပူးပေါင်းဆောင်ရွက်နေတဲ့တူညီတဲ့သဘောထားခံယူချက်တွေရှိပြီးတီထွင်ဖန်တီးမှုရှိတဲ့နိုင်ငံတွေဖြစ်ကြတယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်
။ကမောရီးယားနိုင်ငံမှာအစိုးရကနိုင်ငံရေးပါတီတွေကိုဖျက်သိမ်းခွင့်တရားရုံးတော်ကိုရှောက်ထားနိုင်တဲ့နိုင်ငံရေးပါတီများဆိုင်ရာဥပဒေပြင်ဆင်ချက်ကိုကမောရီးယားလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒါဟာလွှတ်တော်တွင်တစ်ခုတည်းသောတိုက်ခိုက်ဖွဲ့ကိုရည်ရွယ်လှုပ်ဆောင်မှုဆိုတာထင်ရှားနေပါတယ်။ ဒီနေ့လာနေကလွှတ်တော်မှာတနအိခွဲခြားအခြေတင်ဆွေးနွေးမှုတွေနဲ့လက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီကလွှတ်တော်မဲ66ရောက်စလုံးကထောက်ခံပေးပေးခဲ့ကြတဲ့နောက်ဆုံးမဲခွဲဆုံးဖြတ်တာကိုပါအတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်ဆယ်ရေးပါတီကသဘိတ်မှောက်ခဲ့ပါတယ်။ဒီဥပဒေအတည်ပြုဖို့အစိုးရထိန်းချုပ်တဲ့အထက်လွှတ်တော်မှာအများစုမဲနဲ့အတည်ပြုရပါတယ်။နှစ်ပေါင်းများစွာဝင်ကြီးချုပ်နေရာယူထားတဲ့ဟွန်ဆန်ကဒီဥပဒေကိုပြင်ဆင်ဖို့ဒီလအစောပိုင်းကပဲအကြံပြုခဲ့တာပါ။ဒီနှစ်ထဲဒေသန္တရရွေးကောက်ပွဲတွေနဲ့လာမယ့်2018အထွေထွေရွေးကောက်ပွဲကြီးမတိုင်ခင်သူ့ရဲ့ပါတီအင်အားကိုပုံပြီးတော့ကောက်အောင်လုပ်ဖို့အတွက်အခုလိုလှုပ်ဆောင်ပုံရပါတယ်။ပြီးခဲ့တဲ့2013အထွေထွေရွေးကောက်ပွဲမှာအတိုက်ခံပါတီကဝင်ကြီးချုပ်ဟွန်ဆန်ရဲ့ပါတီကိုထင်မှတ်မထားလောက်အောင်အားကောင်းကောင်းနဲ့စင်ခေါ်နိုင်ခဲ့တာကြောင့်လည်းဖြစ်ပါရဲ့ရှင်။
SpaceX ပုဂ္ဂလိကအာကာသကုမ္ပဏီပိုင် Falcon 9ဒုံးယဉ်ကို Florida ပြည်နယ် Canaveral အငူမှာရှိတဲ့ Kennedy အာကာသဌာနပြည်လူရေးစခန်းကနေအောင်မြင်မြင်လွှတ်တင်လိုက်ပါတယ်။အဝေးထင်း Dragon ကုန်သစ်တားယဉ်ကိုတည်သွားတဲ့ Falcon ဒုံးယဉ်ကိုတမိုင်းဝင် Pet 39A ပြည်လူစင်ကနေတနင်္ဂနွေနေ့ကလွှတ်တင်လိုက်တာပါ။အဲ့ဒီ Pet 39A ပြည်လူစင်ကနေ1960ပြည့်နှစ်တွေက Apollo လသွားအာကာသယဉ်အများပြားကိုလွှတ်တင်ခဲ့တယ်လို့အခုဖျက်သိမ်းလိုက်ပြီဖြစ်တဲ့လွန်ပြန်အာကာသယဉ်တွေကိုလည်းလွှတ်တင်ခဲ့တာပါ။ဒုံးယင်ကိုလွှတ်တင်လိုက်ပြီးအချိန်နှဲငယ်ကြာပြီးတဲ့နောက် Falcon ဒုံးယင်ကိုတွန်းတင်တဲ့အပိုင်းဟာဒုတိယတွန်းတင်တဲ့အဆင့်ကနေဖြုတ်ချခွဲထွက်ပြီးပြစ်လွတ်ဆင်ကနေမိုင်နှဲငယ်ပဲဝေးတဲ့နေရာတစ်ခုမှာအတိအကျဆင်းပြီးတော့ကမ္ဘာမြေပေါ်ပြန်ရောက်လာပါတယ်။ Dragon ကုန်သစ်တာတင်ယင်ပေါ်မှာနိုင်ငံတကာအာကာသစခန်း ISS ကအာကာသယဉ်မှုတွေအတွက်အစားအသောက်နဲ့တခြားပစ္စည်းတွေပါသွားပါတယ်။ Canaveral အငူအာကာသစခန်းကပဲတနင်္ဂနွေနေ့ကလွှတ်တင်တဲ့ပြစ်လွတ်ဆင်အနီးတခြားပြစ်လွတ်ဆင်တစ်ခုကနေလွန်ခဲ့တဲ့9လကလွှတ်တင်တဲ့ SpaceX ဒုံးယင်ကတော့လွှတ်တင်ပြီးတဲ့နောက်ပေါက်ကွဲပျက်စီးခဲ့တာပါ။အဲ့ဒီဖြစ်ရကြောင်းFacebook ကအသုံးပြုမဲ့ဒေါ်လာတန်း200တန်းဆက်သွယ်ရေးဂျူရူပျက်စီးသွားခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူတွေးတို့ကပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio ကသာမကပဲ VOA Internet ဆက်မြန်းနာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှာကျင်းပမဲ့အပြစ်အခက်ရစေးရေးစာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲကိုဒီလ22ရက်နေ့မှာစတင်ကျင်းပမှာဖြစ်ပြီးတရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေရောက်ရှိနေကြပြီဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်အခြေစိုက်အဖွဲ့တွေကတော့ဖိတ်ကြားထားပေမဲ့ခရီးသွားလာရေးအခက်အခဲရှိတာကြောင့်တက်နိုင်မတက်နိုင်ဆိုတာအသေးစားမသိရသေးပါဘူးဒီသတင်းနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြပါမယ
်ဟုတ်ကဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကျင်းပဖို့အစိုးရဘက်ကပြင်ဆင်နေချိန်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်မရေးထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေက WhatsApp ဖွဲ့ဌာနချုပ်ပန်ဆန်းမှာထိပ်သီးအစည်းအဝေးတရက်ကျင်းပဖို့ပြင်ဆင်လာတာဖြစ်ပါတယ်ဒီစည်းဝေးကိုဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ကဥဆောင်ကျင်းပတာလည်းဖြစ်ပါတဲ့အစည်းအဝေးကျင်းပမဲ့နေ့ရက်ကိုတော့ UWSP ကအကြီးတန်းအရာရှိတဦးကအခုလိုပြောပါတဲ့
ကျွန်တော်တို့20ရက်နေ့စတယ်ခင်ဗျာ3ရက်လောက်ကျင်းပမှာဖြစ်ပါတယ်ကျွန်တော်ကြားတော့ဒီ27ရာစုပြည်လုံးနဲ့ပတ်သက်ပြီးတော့ဆွေးနွေးရအောင်ရှိတာပါခင်ဗျာကြားရပါ
ဒီစည်းဝေးကိုထိုင်းမြန်မာနယ်စပ်မှာအခြေပြုတဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတိုင်းရင်းသားလက်နက်ကိုင်အဖွဲ့5ဖွဲ့ပြည်ထောင်မြန်မာနယ်စပ်ဒေသမှာအခြေစိုက်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့4ဖွဲ့ NDAA ခေါ်မိုင်းလာအဖွဲ့နဲ့ WhatsApp ဖွဲ့အပါအဝင်စုစုပေါင်း12ဖွဲ့လောက်တက်ရောက်မယ်လို့ယူဆရပါတယ်။ဘယ်ဖွဲ့တွေကိုဖိတ်ကြားထားတယ်ဆိုတာတော့တိကျသတင်းထုတ်ပြန်တာမရှိသေးပါဘူး။အစည်းအဝေးရက်ကိုမူလကဒီလ27ရက်နေ့မှာကျင်းပဖို့သတ်မှတ်ထားခဲ့ပေမဲ့ကိုယ်စလဲတွေမစုံညီသေးတာကြောင့်တရက်နောက်ဆုတ်ပြီးကျင်းပဖို့ပြင်ဆင်ထားပါတယ်။ပလောင်ပြည်သူ့လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့ထွေထွေအတွင်းရေးမှူးဗိုလ်မှူးကြီးတပ်ဖုံးကျော်ကတော့ကိုယ်စလဲတချို့မရောက်လာသေးကြောင်းအခုလိုပြောပါတယ်
။အဒီနောက်ပိုင်းကတော့အကုန်လုံးလာနိုင်တဲ့သဘောရှိတယ်။ UNFC တူတူအဖွဲ့ဝင်တွေပေါ့အဒီကရနီနဲ့မော်နဲ့အစားအာသူတို့ကဖြီးသွားလာဖို့အခက်အခဲရှိတယ်။ရောက်နိုင်မရောက်နိုင်မသိဘူး။ဒါကြောင့်မို့ကျွန်တော်လည်းအစီအစဉ်ခဏနောက်ဆုတ်ထားတဲ့တရက်
လောလောဆယ်မှာ UNFC အဖွဲ့ဝင်တွေတဲကကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့ရောက်ရှိနေတယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့က PSLF ကတအမ်းပလောင်အဖွဲ့ MNDAA ကကိုးကန်းအဖွဲ့နဲ့ AA ကရခိုင်အဖွဲ့တွေရောက်ရှိနေပြီဖြစ်ကြောင်းပြောပါတယ်။အဓိကဆွေးနွေးပြတဲ့အကြောင်းအရာကိုတော့ဗိုလ်မှူးကြီးတက်ဖုံးကျော်ကအခုလိုဆက်ပြောပါတယ
်။အဓိကကတော့အခုဒီကျွန်တော်တို့ခက်ဒီမှာတိုက်ပွဲတွေကတအားပြင်းထန်နေတယ်။
အဲဒါပေမဲ့မှာဒီနိုင်ငံရေးပြည်သူစုနေမှုတွေလည်းပြတ်ဆို့နေတယ်ရပ်တန့်နေတယ်အဲ့ဒါလေးကိုကျွန်တော်တို့စီပေါင်းပြီးတော့ပြောရင်းဆိုင်ကြိုးစားမလဲအဓိကဒီနေချင်းဖြစ်စေရပ်တန့်နေတဲ့နေချင်းဖြစ်စေကျွန်တော်တို့တိုင်းနာတွေကဘယ်လိုစီပေါင်းပြီးကြော်လောင်းနိုင်ကြမလဲဘာဖြစ်လဲဆိုတော့တော်ဆန်းစုကြည်လို့မင်းအောင်လိုင်းလို့ပြောတဲ့ဟာလေးတော့မလိုက်ပါနိုင်ဘူးအဲ့ဒါတော့ကျွန်တော်တို့အချိန်တစ်ခုမှာကျွန်တော်တို့ဘယ်လိုဟိုရည်တည်ချက်တွေဘယ်လိုနိုင်ငံနိုင်ကြမလဲအဓိကစဉ်းစားကြမှာပါ
လက်ရှိဆွေးနွေးပွဲမှာပါဝင်မဲ့အဖွဲ့တွေတန်းပါဝါနဲ့မိုင်းလာအဖွဲ့ကအပြစ်ခတ်ရက်စေးရေးကို1989ခုနှစ်ကတည်းကလက်မှတ်ရေးထိုးခဲ့ပြီးနောက်ပိုင်းမှာအစိုးရနဲ့ပြစ်ခတ်တိုက်ခိုက်တာတွေမရှိတာကြောင့် NCA ကိုပါဝင်လက်မှတ်ရေးထိုးဖို့မလိုဘူးလို့ခံယူထားတာဖြစ်ပါတယ်။ပလောင်ကိုကန်းနဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေကတော့တမရဦးသိန်းစိန်လက်ထက်မှာ NCA ကိုလက်မှတ်ရေးထိုးဖို့မဖိတ်ကြားခဲ့တဲ့အဖွဲ့တွေဖြစ်ပြီးကျန် UNFC အဖွဲ့တွေကတော့အားလုံးမပါဝင်တာကြောင့် NCA ကိုပါဝင်လက်မှတ်ရေးထိုးတာမရှိခဲ့ပါဘူး။ပင်လုံမျိုးမှာကျင်းပတဲ့290ပြည်ပြည်တော်စုနေခန်းသားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကို NCA မှာပါဝင်လက်မှတ်ရေးထိုးပြီးပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုပါဝင်တက်ရောက်ဖို့ဖိတ်ကြားထားပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့ပါဝင်တဲ့ UNFC ကတော့သူတို့တင်ပြထားတဲ့အချက်6ချက်ကိုလက်ခံရင်း NCA မှာပါဝင်လက်မှတ်ရေးထိုးမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။လာမယ့်မလတီးရနေ့မှာတော့ဒေါ်ဆန်းစုကြည်နဲ့ UNFC ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့သတင်းထွက်ပေါ်နေပေမဲ့ဝမိုင်းလာနဲ့ကျန်းမြောက်ပိုင်းမဟာမိတ်အဖွဲ့တွေအစိုးရနဲ့27ပင်လုံးမှာပါဝင်ရေးအတွက်ဆွေးနွေးမဲ့အလားအလာကတော့တိတိကျကျမသိရသေးပါဘူး
။ကုမိုးဆောင်သတင်းပေးပို့ခဲ့တာပါ။လက်နက်ကင်တပ်ဖွဲ့တွေရဲ့အခြေအနေကနေမွန်ပြည်နယ်မှာဘာတွေဖြစ်နေတယ်လဲကြည့်ရအောင်ပါ။ဝန်ကြီးချုပ်ရာဒူးကနေနှုတ်ထွက်မဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးနေရာမှာကျိုက်ထုံမျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဆန်ကိုခန့်အပ်သွားဖို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းမှုအဖွဲ့ကယာထားတယ်လို့ပါတီတာဝန်ရှိသူတွေကပြောကြပါတယ်။ဦးမင်းမင်းဦးယာဒူးတာဝန်ကနေနှုတ်ထွက်ဖို့ဆုံးဖြတ်တာဟာပါတီရဲ့ PR ပေးမှုတစ်ခုလို့လည်းသုံးသပ်နေကြပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VV သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။မွန်ပြည်နယ်ဝန်ကြီးချုပ်နေရာကိုကျိုက်ထုံမျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဆန်ကိုခန့်အပ်သွားဖို့NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အသွေးအမှုအဖွဲ့ကလည်းယာထားတယ်လို့ NLD ဗိုလ်လူမှုဆောင်ကော်မတီဝင်ဦးဝင်းသိန်းကပြောပါတယ
်။ဒေါက်တာအေးသာကျွန်တော်ဒီနေ့လည်းမဟုတ်ကျွန်တော်ဆုံးဖြတ်ရတယ်ကျွန်တော်အသွေးအမှုအဖွဲ့ရဲ့ဆုံးဖြတ်ချက်အဲဒါမွန်ပြည်နယ်လက်တော်အနေနဲ့သမ္မတရုံးကိုတင်ပြရမယ်လေသမ္မတအခမ်းမှာ
လက်ရှိဝန်ကြီးချုပ်ဦးမင်းမင်းဦးဟာယာသူကနေနှုတ်ဆက်တော့မယ်လို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားတယ်လို့ဒီနေ့မလက်မှာဝန်ကြီးချုပ်ဦးမင်းမင်းဦးရာသူကနေနှုတ်ထွက်တာမှပြုတ်လို့ဖို့တန်ငါတော်တွေနဲ့ဘီလင်းမြို့နယ်ဒေသခံတရားလောက်ကနေမွန်ပြည်နယ်ဆိုရဖွဲ့ရုံးရှိမှလာရောက်မြေတရခံတောင်းဆိုမှုတွေလည်းရှိနေပါတယ်ဝန်ကြီးချုပ်ဦးမင်းမင်းဦးအနေနဲ့တာဝန်ကနေနှုတ်ထွက်ဖို့ဆုံးမြတ်တာဟာအထက်ရဲ့ဖိအားကြောင့်ဖြစ်နိုင်တယ်လို့ယူဆကြောင်းမွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ
်ဒီတရားမီတမန်တဲ့ကိစ္စကိုကြတော့ကျွန်တော်တို့ဒီပြည်နယ်ကနေရှိတဲ့လူမှုဖွဲ့စည်းနယ်တကယ်ဟိုနိုင်ငံရေးပါတီတွေရောဒီတန်ခါတော်ဖွဲ့စည်းတွေရောသူ့ကိုသွားပြီးပြည်ပတောင်းဆိုစာပေးပို့တာမျိုးပဲရှိတယ်ဟိုဒီပါတီရဲ့ guideline ပေးတာနဲ့သူဆောင်ရွက်တာနဲ့လွဲချော်သွားတဲ့အနေထားမျိုးရှိတဲ့သဘောမျိုးတော့ဒါကျွန်တော်တို့မြင်ပါတယ်သူကိုဒီလိုမျိုးဟိုအတင်းဖိအားပေးပြီးတော့ဟိုဘုကြောင့်စမ်းတရားပဲပြန်ပြီးအမီပေးဖို့ဆိုတဲ့ဟာမျိုးထပ်ပြီးတော့ဖိအားပေးသလားပြောတတ်ဘူးပေါ့နော်ပေးနေဆိုလည်းပေးနိုင်ပါလေအဲ့ဒီပေါ်မှာသူ့အနေနဲ့ဒီဘလို့မှမခံမရနိုင်တော့ဖိအားပေးမှုတွေကြားရမှာလုံးဝစိတ်ပြက်သွားတဲ့အနေထားနဲ့သူအနားယူတာမျိုးလည်းဖြစ်နိုင်တယ်အဲ့လိုကျွန်တော်ယူဆတယ်
ဒါအပြင်ဝန်ကြီးချုပ်ဦးမင်းမင်းဦးဟာမွန်ပြည်နယ်ကလုပ်ငန်းရှင်တွေနဲ့အရောတော်ဝင်ဆက်ဆံနေမှုလွှတ်တော်လုပ်ငန်းတွေမှာတာဝန်ပြည့်ကွက်မှုလူမှုရေးကိစ္စရပ်တွေရှုပ်ဆွေးမှုစတဲ့ကိစ္စတွေနဲ့ပတ်သက်လို့တိုင်ကြားခံရမှုတွေလည်းရှိနေတာကြောင့် NLD ဘဟုကနေစုံစမ်းစစ်ဆေးရေးဖွဲ့ဖွဲ့ပြီးပြီးကြတဲ့နှစ်ကုန်ပိုင်းကစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်စုံစမ်းတွေ့ရှိချက်အရဦးမင်းမင်းဦးမှာပြည့်ရှိတယ်ဆိုတာကိုတွေ့ရှိထားတယ်လို့စုံစမ်းစစ်ဆေးရေးမှူးသူဖြစ်တဲ့ NLD ခေါင်းဆောင်ဦးညံဝင်းက VOA ကိုပြောဆိုခဲ့ပါတယ်ဒါပေမဲ့သူကဘယ်လိုရေးယူရမလဲဆိုတာကိုတော့ဘာတီဗဟုလုမှုဆောင်ဖွဲ့ကနေဆုံးမြတ်မှာဖြစ်တယ်လို့ပြောပါတယ်။အခုဝန်ကြီးချုပ်အသေးဖြစ်ဒေါက်တာအေးဆန်ကိုခန့်အပ်သွားဖို့ NLD မျိုးရသဒီမိုကရေစီဖွဲ့ချုပ်အသွေးမှုဖွဲ့ကလည်းယာထားတဲ့ပုံမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာပညာအောင်မိုးကအခုလို့ပြောပါတယ
်။သမ္မတကခန့်အပ်မှာသမ္မတကခန့်အပ်မှာဆိုတော့သမ္မတက NLD ပါတီကဆိုတော့ NLD ပါတီကယူဝေးပေးပြီးတော့သမ္မတကဒါခန့်အပ်ရတဲ့သဘောမျိုးရှိမှာပေါ့ဒါကလည်း2008ဖွဲ့စည်းပုံနဲ့ကိုက်ညီပါတယ်
မွန်ပြည်နယ်ဝန်ကြီးချုပ်ဖြစ်ရာထားခံရတဲ့ဒေါက်တာအေးဆန်ဟာ1990ခုနှစ်မှာကျင်းပခဲ့တဲ့ဗာတီဆုံသွေးသွေးရွေးကောက်ပွဲမှာအန်နတီရဲ့လှုပ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်ချင်းခံခဲ့ရတယ်လို့2015ခုနှစ်ရွေးကောက်ပွဲမှာလည်းကြိုက်သူမျိုးနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဖြစ်ထပ်မံရွေးချယ်ခံခဲ့ရပါတယ် ဒေါက်တာအေးဇန်ဟာနိုင်ငံရေးသွေးချုပ်ရှိသူသူဖြစ်လို့မိုးပြင်းနဲ့ဝန်ကြီးချုပ်ဖြစ်ရွေးခံရရင်အစိုးရလုပ်ငန်းတွေမှာဦးဆောင်နိုင်စွမ်းရှိမယ်လို့လွှတ်တော်ကိုယ်စားလှယ်တွေကလည်းထင်မြင်ယူဆမှုတွေလည်းရှိနေပါတယ်2025ရွေးကောက်ပွဲလွန် NLD အစိုးရတဲ့လက်ထက်မှာပရမဆုံးတိုင်းနှစ်ပြည်နယ်ဝန်ကြီးချုပ်အပြောင်းအလဲတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ငံအိမ်သတင်းပြပို့ခဲ့တာပါအခုတော့အစွန်းရောက်အဖွဲ့တွေရဲ့လှုပ်ရှားမှုနဲ့ဆိုင်တဲ့သတင်းကိုနားဆင်ရပါမယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနေဆက်မိုင်းတိုင်အနီးဖြစ်ခဲ့တဲ့နေမြေလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြစ်ခတ်မှုနဲ့ပတ်သက်ပြီး RSO မူဂျာဟစ်စတဲ့အစွန်းရောက်အကြမ်းဖက်အဖွဲ့အစည်းတချို့ရဲ့လက်ချက်ဖြစ်နိုင်တယ်လို့သမရယုံပြောခွင့်ရကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကဖြစ်ခဲ့တဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးဘယ်အဖွဲ့ရဲ့လက်ချက်ဖြစ်တယ်ဆိုတာကိုအသေးစိတ်စုံစမ်းနေစေဖြစ်တယ်လို့နေမြေလုံခြုံရေးကိုလည်းတွန်းမြင်ထားတယ်လို့ပြောပါတယ်မဆုမွန်ကဆက်ပြီးတင်ပြမှာပ
ါဟုတ်ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ညနေပိုင်းတုန်းကရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်အတွင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်မိုင်းတိုင်56နဲ့မိုင်းတိုင်58ကြားမှာပစ်ခတ်မှုဖြစ်ခဲ့တာပါဘင်္ဂလားဒေ့ရှ်ဘတ်ချန်ကနေအနက်ရောင်ဝစ်စုံဝစ်ဆင်ထားတဲ့လက်နက်ကိုင်းဖွဲ့တွေကလက်နက်ငယ်တွေနဲ့နယ်မြေလုံခြုံရေးတပ်ဖွဲ့ဝင်တွေကိုစတင်ပစ်ခတ်ခဲ့တာဖြစ်ပြီးဒီလက်နက်ကိုင်းဖွဲ့တွေဟာ RSO လက်နက်ကိုင်းဖွဲ့ဖြစ်နိုင်တယ်လို့မူဂျာဟစ်အဖွဲ့အစည်းကလည်းဖြစ်နိုင်တယ်ဆိုတဲ့သတင်းအမြင့်တွေရထားတဲ့အကြောင်းသမရယုံပြောခွင့်ရဒုတိယညွှန်ကြားရေးမှူးချုပ်ဦးစောထေက VOA မြန်မာပိုင်းကိုပြောပါဗျာ။အဲ့
ဒီမှာတင်မတဲ့စားတဲ့ဖွဲ့ကပုံမှန်ကတော့ RSO ဖြစ်တယ်ကျွန်တော်ကတော့လူကြိုက်လို့လူကြိုက်လို့လည်းပြောလို့ရှိတယ်လူကြိုက်လို့တော့ဖွဲ့ရဲ့နာမည်အကြိုက်တဲ့ဆိုရင်တော့တော်တော်များများလူကြိုက်တဲ့ပုဂ္ဂိုလ်ကိုသုံးရတဲ့အတွက်အဲဒီကတော့ကျွန်တော်တို့ကအတိမရှိနိုင်တဲ့ဖြစ်တယ်
သူတို့အနေနဲ့အခုဆက်ပြီးတော့စုံစမ်းဖော်ထုတ်နေတဲ့ဒီအနေရောင်ဝစ်စုံအဖွဲ့ကဘယ်အဖွဲ့လဲဆိုတာစုံစမ်းနေသေးပဲဖြစ်တယ်ဆိုတာကိုဥစော်ထေးကပြောခဲ့တာပါဒီပစ်ခတ်မှုနဲ့ပတ်သက်ပြီးဘယ်အဖွဲ့စည်းရဲ့လက်ချက်ဖြစ်တယ်ဆိုတာကိုအတိပြုနိုင်မှုအသေးစိတ်စုံစမ်းစစ်ဆေးနေသေးဖြစ်တယ်ဆိုတာကိုလည်းသူကပြောပါတယ
်အဲ့ဘက်မှာလေတင်နေတဲ့စားတဲ့ဖွဲ့ကပုံမှန်ကတော့အားရစုဖြစ်တယ်နောက်ဒီမှာအဲ့ဒီကကင်ကျွန်းအဖွဲ့ဒါမျိုးလည်းဖြစ်နိုင်တယ်ဆိုတော့အဲ ဒရင်တက်လည်းရရှိတယ်ပေါ့နော
်ပြီးခဲ့တဲ့သတင်းပတ်တုန်းကနေဆက်ချန်စီယိုကင်းလှဲ့တဲ့လမ်းကိုလိုက်ပြီးတော့ပြုပြင်နေတဲ့အဖွဲ့ကိုသူတို့နဲ့အတူလိုက်လံပြီးတော့နေမြေလုံခြုံရေးယူပေးနေတဲ့တပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်ဘတ်ချန်တောင်ကုန်းဘော်ကနေအင်အား30လောက်ရှိတဲ့လက်နက်ကိုင်အဖွဲ့ကစတင်ပစ်ခတ်ခဲ့တာလို့နိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီပစ်ခတ်မှုအတွင်းမှာမြန်မာနိုင်ငံဘက်ကနေနေဆက်စီယိုလုံခြုံရေးယူထားတဲ့ဒုတက်ချက်တဦးနဲ့တပ်သားတဦးပေါင်းတပ်ဖွဲ့ဝင်2ဦးတန်ရာရခဲ့တယ်လို့ဦးစော်ထေးကအတည်ပြုပါတယ်။အခုချိန်မှာတော့တပ်မတော်နဲ့နေဆက်လုံခြုံရေးတပ်ဖွဲ့ဝင်တွေကဘူးသီးတော်မောင်းတော်နေဆက်လုံခြုံရေးတခြားနေဆက်လုံခြုံရေးတွေတိုးမြင့်ထားတယ်လို့တမရယုံပြောခွင့်ရကပြောပါတယ်။
ဒီဘူးတော်တော့ဒီကနေ့လည်းတခြားပါတော့တမတော်အဖွဲ့ရတော့သူရဲ့ဘူးကပြေတာကသူရဲ့ဇာတ်လမ်းတွေစာနေရှိနေတာဒီဘက်မှာအဲဒီဘက်မှာဒီကအားဖြင့်တော့ကျွန်တော်တို့လည်းကြောက်တော့ကျွန်တော်တို့စာနေတယ်ကျွန်တော်တို့တစ်ခါတော့ဒီနေ့တော့တော့အခုအနေကြောင့်ပြီးတော့အဲဒီဘက်တော့လည်းစာနေတယ်ဟုတ်
အခုလိုမျိုးဘူးသီးတောင်မြို့နယ်တွင်မိုင်းတိုင်အနီးပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်တခြားနယ်စပ်လုံခြုံရေးတင်းကျပ်ထားပါတယ်။လက်တလောလုံခြုံရေးယူထားတဲ့အနေအထားမှာတော့မောင်နှောဒေသဘက်မှာတပ်မတော်ဘက်ကနယ်မြေရှင်းလင်းရေးတွေခေတ္တရန်နာထားပြီးရဲတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးတော့နယ်မြေဒေသလုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိုပဲပူးပေါင်းကူညီဆောင်ရွက်နေပါတယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်။
တော်ရရှိများရှင်မြန်မာနိုင်ငံမှာ NLD ပါတီဥဆောင်တဲ့အစိုးရတက်လာပြီးတနှစ်နီးပါးကြာတဲ့အထိတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်ကောင်းမွန်မလာဘူးဆိုတာကိုတရားရေးဆိုင်ရာပုဂ္ဂိုလ်တွေမြမအရေးလေးလာသူတွေအပြင်ပြည်သူလူထုကိုယ်တိုင်ကပါထောက်ပြပြောဆိုနေပါတယ်တရားဥပဒေစိုးမိုးရေးတိုးတက်ကောင်းမွန်လာဖို့လုပ်တဲ့နေရာမှာအစိုးရအနေနဲ့ဘလို့အခက်ခဲအကျက်တဲတွေနဲ့ရင်ဆိုင်နေရပါသလဲဘယ်ပိုင်းတွင်မှအဓိကအားနည်းချက်တွေရှိနေပါသလဲစသည့်အားဖြင့်အခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါကိုဆွေးနွေးခြင်းတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။မနက်ဖြန်အင်္ဂါည VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတခါဒီညနေခင်းအတွက်နောက်ဆုံးအဖြစ်နိုင်ငံကသတင်းလွှာတစ်ပုဒ်ကိုလည်းတင်ပြကြပါမယ်။အီရတ်နိုင်ငံမိုဆူးမြို့အနောက်ပိုင်းက
IS သွေးကြွတွေကိုမောင်းထုတ်ဖို့အမေရိကန်အကူအညီပေးနေတဲ့အီရတ်တပ်ဖွဲ့ဝင်တွေဟာဝေဟင်ကရောမြေပြင်ကမှာထိုးစစ်ဆင်နေပါတယ်။အီရတ်ရဲ့ဒုတိယအကြီးဆုံးမြို့ကိုအစွန်းရောက်တွေလက်ထဲကနေပြန်လည်သိမ်းယူနိုင်ဖို့လေးလကြာစစ်စင်ရေးအတွင်းအခုလိုနောက်တစ်ကြိမ်ထိုးစစ်ဆင်နေတာဖြစ်ပါတယ်။ VOA သတင်းတောက်ဂျက်ဆူဆက်မန်အိုနီရဲ့သတင်းကိုတော့ကိုအောင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ။
ဒီကြောင့်အဆောင်ရှောက်ကူအညီနဲ့ရာနဲ့ချီတဲ့အီရတ်တပ်ဖွဲ့ဝင်တွေဟာတနင်္ဂနွေနေ့အစောပိုင်းတုန်းကတင်ကားတွေတန်ကြက်ကကားတွေစီးနှင်ပြီးမိုးစုမျိုးစီကိုချီတက်ခဲ့ကြပါတယ်။ရုံမြင့်တန်ကြားကနေမိန်ကွန်းပြောသွားတဲ့အထက်မှာတော့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အာဘာဒီကဒီထိုးစစ်ကိုရောင်နေသည့်ဆိုပြီးတော့ရည်ညွှန်းပြောဆိုခဲ့ပါတယ
်။နော်လင်အင်တီလာ့
တမျိုးလုံးကိုသိမ်းယူဖို့နဲ့ ISIS အစွန်းရောက်တွေရဲ့ဖိနှိပ်မှုခံနေရတဲ့လူတွေကိုကယ်တင်ဖို့ရဲရဲနဲ့ကျွန်တော်စစ်တီတော်တွေအနေနဲ့ကြိုးပမ်းကြပါလို့တောင်းဆိုပါတယ်။
IS အစိုးရတွေရဲ့လက်ထဲကနေမိုးစုမျိုးကိုပြန်လည်သိမ်းပိုက်ဖို့လေးလတာစစ်စင်ရေးကာလအတွင်းနောက်ဆုံးအကြော့အနေနဲ့အခုလိုထိုးစစ်ဆင်တာပါလွန်ခဲ့တဲ့လတုန်းကတော့မိုးစုမျိုးအရှေ့ပိုင်းကိုပြန်လည်သိမ်းယူထားခဲ့ပြီလို့အစိုးရကကြေညာထားတာပါအဲ့ဒီနေ့မီအတွင်း IS တွေဟာဂျိုးကြားတိုက်ခိုက်ခဲ့တယ်လို့အခုလိုထိုးစစ်စတင်ပြီးနိုင်ပိုင်းအတွင်းမှာပဲအသေးခံမုံငွဲတိုက်ခိုက်ခဲ့ပါသေးတယ်အမေရိကန်ပြည်တော်စုကတော့စစ်စင်ရေးကာလတစ်လျှောက်လုံးလေကြောင်းကနေကောထောက်ပံ့ရေးပိုင်းကပါအားဖြည့်ကူညီနေတာနဲ့ပတ်သက်လို့အပြောင်းလဲရှိမှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီး James Mattis ကပြောပါတယ
် The US forces continue in the same role
မေဂန်တပ်ဖွဲ့တွေအနေနဲ့မိုဆိုးရှေ့ပိုင်းသိမ်းပိုက်တဲ့ကာလတုန်းကလို့ဆက်ပြီးတော့ကူညီတော့မှာဖြစ်ပြီးတော့ဒီစစ်စင်ရေးအပေါ်မှာမာမိတ်တပ်တွေဘက်ကလည်းကူညီထောက်ပံ့ပေးနေပါတယ် ISIS တွေကိုချေမွန်းတဲ့နေရာမှာအားလုံးသိတဲ့အတိုင်းထိထိရောက်ဆက်ပြီးတော့ကူညီတော့မှာပါ
မော်ဇူမျိုးနောက်ပိုင်းကိုတင်ပိုက်တဲ့စစ်စင်ရေးအတွင်းအဆိုးရွားဆုံးရက်ဆက်ကြမ်းကြမ်းမှုတွေရှိလာနိုင်ပြီးအဲ့ဒီနေမြေမှာနေထိုင်ကြတဲ့အရက်သား9သိန်းကျော်အတွက်အလွန်အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။အခုခါမှာတော့ကုလအပါအဝင်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေဟာအရေးပေါ်ဒုက္ခသည်စခန်းတွေနဲ့တိုက်ပွဲတွေအတွင်းကထွက်ပြေးတိမ်းရှောင်လာမဲ့တိမ်းနဲ့ချီတဲ့လူတွေကိုအကူအညီပေးဖို့ပြင်ဆင်နေကြပါတယ်ခင်ဗျာ
။ကိုအောင်ပြောပြခဲ့တာပါခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာခုတော့ကြာနေသေးတဲ့အချိန်တော့တွင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးခင်ဗျာ
အမေရိကန်မျိုးသားလူမျိုးရေးကြံပေးပို့ကိုဖြစ်သမ္မတဒေါ်နယ်ထရမ့်ကရွေးချယ်ခံထားမဲ့သူဟာမျိုးသားလူမျိုးရေးကောင်စီ NSC မှာဝန်ထမ်းခံထားရေးနဲ့ပတ်သက်ပြီးလုပ်ပိုင်권အပြည့်ရမယ်လို့သမ္မတထရမ့်ရဲ့ဝန်ထမ်းရေးအကြီးအကဲကတနင်္လာနေ့မှာပြောပါတယ်။လုပ်ပိုင်권ဆိုင်ရာကိစ္စဟာဒီတာဝန်အတွက်ပြီးခဲ့တဲ့သတင်းပတ်ကပထမကမ်းလှမ်းနဲ့ရေရဲဗိုလ်ချုပ်ကြီးဟောင်း Robert Howard ကလက်မခံဘဲညင်းလိုက်တဲ့အကြောင်းတစ်ခုဖြစ်တယ်လို့သတင်းတွေထွက်ထားတာပါ။အကြံပေးပုဂ္ဂိုလ်အသစ်အနေနဲ့ NSC ကိုဘယ်လိုဖွဲ့စည်းမလဲဆိုတဲ့အပေါ် NSC ရဲ့စိတ်ပိုင်းအားလုံးနဲ့ပတ်သက်တဲ့အပေါ်အပြည့်အဝလုပ်ပိုင်권ရမယ်ဆိုတာသမ္မတကတိတ်ကိုရှင်းရှင်းပြောထားပါတယ်လို့အင်ပီရိုဝန်ထမ်းရာအကြီးအကဲ Runs Previous က Fox သတင်းဌာနကိုတနင်္လာနေ့မှာပြောပါတယ်။ Iran နိုင်ငံကနေရေနံတွေသိမ်းယူဖို့ဆိုတဲ့ရည်ရွယ်ချက်မျိုးအမေရိကန်ပြည်ထောင်စုမှာမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကဒီကနေ့ပြောလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ Iran မှာရှိတဲ့ရေနံတွေကို IS စစ်သွေးကြော်တွေထုတ်ယူမရောချနိုင်အောင်ဟန်တားပြီး Iran မှာရှိတဲ့အမေရိကန်ရဲ့စစ်ဖက်လုပ်ငန်းတွေအသုံးပြုသွားမယ်လို့အရင်တုန်းကပြောဘူးပါတယ်။တူရကီစစ်လေယာဉ်တွေဟာ Syria နိုင်ငံ Elbab မြို့က IS စစ်သွေးကြော်နေရာ18ခုကိုဖျက်ဆီးလိုက်တယ်လို့တူရကီစစ်ဖက်ရဲ့ဒီကနေ့ထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်။အဆောက်အဦတွေထိန်းချုပ်ကုတ်ကဲရေးဌာနတွေနဲ့လက်နက်တိုက်တခုကိုပြစ်မှတ်ထားတိုက်ခိုက်တာလို့တူရကီစစ်ဖက်ကပြောပါတယ်။ရုရှားနိုင်ငံအနေနဲ့တာဝန်ခံမှုရှိဖို့အမေရိကန်ပြည်ထောင်စုကဆက်လုပ်သွားမှာဖြစ်ပေမဲ့ရုရှားနဲ့တူညီတဲ့ရည်ရည်ချက်အစ်တခုရလာဖို့နီးလန်းတွေရှာဖွေသွားရေးသမ္မတထရမ့်ကညွှန်ကြားထားတယ်လို့ဒုတိယသမ္မတမိုက်ပန့်စ်ကပြောပါတယ်။ဥရောပသမဂ္ဂ EU ကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကနဲ့ဘရပ်ဆဲလ်စ်မြို့မှာဒီကနေ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာပန့်စ်ကအဲဒီလိုပြောသွားတာပါခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့အယ်ဆန်တော့စ်ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 အထိ line number 16 19 25တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.